ဒီနေ့2001ခုနှစ်အောက်တိုဘာလ9ရက်တနင်္ဂနွေနေ့မှာတထုံမြို့နေမင်္ဂရာတောင်ချီမြတ်စင်းကျောင်းတိုက်ကိုလာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကရန်ကုန်မြို့ဦးစိန်ဝင်းဒေါ်ဖြူဖြူအီတာမောင်ကတိအောင်မိသားစုကတိအောင်ကျောင်းမြတ်ရတနာလုပ်ငန်းမိသားစုဖြစ်ပါတယ်ကတိအောင်ကျောင်းမြတ်ရတနာလုပ်ငန်းမိသားစုကမြတ်စင်းကျောင်းတိန်တော်အတွင်းမှာတည်ထားကိုးကွယ်တဲ့အတုလမန်အောင်ဗုဒ္ဓရုပ်ပွားတော်များကိုရွှေသင်္ကန်းကပ်လှူပူဇော်ကြတယ်ပင့်တန်ဃာတော်အပန်း20ကိုလည်းသင်္ကန်းအဆက်ရှိတဲ့ပြေးခရာများသင်္ကန်းအဆက်ရှိတဲ့လူဝဲဝတ္ထုအစုစုကိုလှူဒါန်းကြတယ်နေစွမ်းဆက်ကပ်ကြရည်ကြောက်လာကြတဲ့ဓမ္မမိတ်ဆွေများနဲ့အဘိဓမ္မများကိုမောမြတ်သောဇာဝေတောက်ဖွဲ့များနဲ့အခန့်ကျူးမွေးကြရည်အဲ့ဒီကုသိုလ်ကောင်းမှုတွေအတွက်ရည်စက်ချအနုမောဒနာတရားရှင်လူနဲ့ပတ်သက်တာကိုပဲအဓိကထားပြီးတော့ပြောပါမယ်ရှင်ဆိုတာကိုလူသားတိုင်းနှစ်သက်မြတ်လို့ကြရည်ရွှေကိုမကြိုက်တဲ့သူရဲ့လို့မရှိဘူးအာလုံးရွှေကိုကြိုက်ကြတာကြီးပဲယရနာရီထဲမှာပါတဲ့ရွှေဆိုတာကိုအသာထားလိုက်ပေါ့ရွှေဆိုတဲ့စကလုံးလေးကအင်မတန်အေးချမ်းတယ်အင်မတန်တင့်တယ်တယ်အင်မတန်ကြည်တရေးရှိတယ်အင်မတန်အဆင့်တန်းမြင့်ရွှေဆိုတဲ့စကလုံးလေးကဆူရတာပူလောင်လားအေးချမ်းလားအေးချမ်းတယ်နော်ရွှေဆိုတာအေးချမ်းခြင်းရဲ့တင်ကေတာပဲသူနဲ့တွဲလိုက်တဲ့စကလုံးတွေကိုလည်းအေးချမ်းသွားစေတယ်တင့်တယ်သွားစေတယ်ကြက်တည်ရင်ရှိသွားစေတယ်အစင်တန်းမြင့်သွားစေတယ်ငါကအေးချမ်းပြီးသားစကလုံးကိုရွှေနဲ့တွဲလိုက်ရင်တော့အထူးပြောစရာမလိုဘူးပေါ့ဥပမာမေတ္တာဆိုတာသူ့အတူအေးချမ်းပြီးသားပဲရွှေလေးနဲ့တွဲလိုက်တော့ရွှေမေတ္တာပို့ပြီးတော့အေးချမ်းသွားတယ်ကြက်တည်ရင်လည်းပူရှိသွားတယ်စမ်းရည်ဆိုတာအေးပြီးသားပါပဲရွှေစမ်းရည်ဆိုတော့ပူပြီးတော့အေးမသွားဘူးလားအေးသွားတယ်မြင့်မတော်ကြီးကလည်းသွားသူတင့်တယ်ခံညာပြီးတော့ကြက်ပြီးရှိပြီးသားအစင်တန်းမြင့်ပြီးသားရွှေလေးနဲ့တွေ့လိုက်ပြီးတော့ရွှေမြင့်မို့ဆိုတော့ပူပြီးတော့အစင်မြင့်မသွားဘူးလားမြင့်သွားတယ်ဆိုရတာလည်းပူပြီးတော့နဝင်ချိုးတယ်စိတ်ထဲမှာလည်းအေးချမ်းသွားတယ်စကလုံးလေးကလည်းတင့်တယ်ပြီးတော့လှပကြက်ပြီးရှိသွားပါတယ်သူပင်ကိုယ်သဘာဝကိုကအေးချမ်းပြီးသားတင့်ကျယ်ပြီးသားစကလုံးကိုမဆူထမ်းနဲ့ပင်ကိုယ်ကပူလောင်နေတဲ့စကလုံးတောင်မှရွှေလေးနဲ့တွဲလိုက်လို့ရှိရင်အေးချမ်းပြီးတော့ကြက်တည်ရရှိသွားပါတယ်။ဥပမာမီးတောက်ဆိုလို့ရှိရင်ဒါအင်မတန်ပူလောင်တဲ့စကလုံးပေါ့။ဒါပေမဲ့ရွှေလေးနဲ့တွဲလိုက်ပြီးတော့ရွှေမီးတောက်လို့ဆိုတော့မီးတောက်ကပူတယ်လို့တောင်မထင်ရဘူးနော်။ရွှေမီးတောက်ဆိုတော့ဒီမီးတောက်ကလေးကပဲလှပတင့်တယ်သွားတယ်။ကြက်တည်ရရှိသွားတယ်။အေးချမ်းတယ်လို့လေးဖြစ်သွားတယ်။မီးတော့ကတော့တကယ်တော့မအေးချမ်းဘူးပေါ့လေမီးလျံဆိုလည်းဒီတိုင်းပေါ့ရွှေမီးလျံဆိုရင်ဒါကြက်တည်ရှိသလိုဖြစ်သွားတာပါပဲမီးခဲဆိုရင်လည်းပူလောင်တာပဲရွှေမီးခဲဆိုတော့ကြက်တည်ရှိသလိုဖြစ်သွားတယ်ကြီးကန်းမဲ့ဆိုတော့ကြီးကန်းဆိုရင်မဲပြီးတော့ကြက်တည်မရှိဘူးအတန်လည်းမကောင်းဘူးဒါပေမဲ့ရွှေကြီးဆိုတော့ရွှေကြီးလေးရလာပါအောင်ဆိုပြီးတော့နော်ရွှေကြီးညိုလေးကတော့လာစီခြင်းနေသေးတာအဲ့တော့ကြီးကန်းတော့မှကြက်တည်မရှိတဲ့ကြီးကန်းတော့မှရွှေလေးနဲ့တွဲလိုက်တော့ရွှေကြီးဆိုတော့ကြက်တည်ရှိမှသွားဘူးလားရှိလို့ပဲရွှေကြီးမုံကျွတောင်ရှိတယ်မဟုတ်လားနော်ဘယ်သူမှကြီးကန်းမုံကျွတော့လုံးမမဟုတ်ဘူးနော်ကြီးကန်းမုံကျွဆိုတော့ဘယ်သူမှလည်းဝယ်စားခြင်းမမဟုတ်ဘူးရွှေကြီးဆိုတော့စားခြင်းစိတ်ပေါက်သွားတယ်အဲ့တော့ဧကောင်လေးတွေလက်ကောင်လေးတွေဝင်ပါစေဆိုပြီးတော့ရွှေကြီးလေးရဲ့သားပါအောင်နဲ့တောင်ပြောကြတာနော်အဲ့တော့ရွှေဆိုတဲ့စကလုံးလေးဟာအမတန်ကိုနှစ်သက်မြန်လို့စရာကောင်းပါလေ။ဒါကြောင့်ဦးဇင်းတို့ကျောင်းနာမည်တော်မှာပါတဲ့တော့ရွှေပါရမီတဲ့နော်။ပါရမီဆိုတာသူ့တဘာဝကိုကကောင်းပြီးသား။ပါရမီဆိုတာဗာလေဒကမကြီးတို့ဖြူဖြူကြီးပြောပါအောင်။ပါရမီဆိုတာလိုင်းကားလား။ဒါကြောင့်ပါရမီဆိုတဲ့စကလုံးကလူတိုင်းတော့သုံးနေတာပဲเนาะဒါပေမဲ့ဗမာလူမူရင်းတော့မသိဘူးသူကဗမာစကလုံးလိုလိုဖြစ်နေတာဟုတ်ပါရမီဆိုတာညံ့တဲ့သူတွေရဲ့အလုံး ရင်းမြတ်တဲ့ပုဂ္ဂိုလ်တွေရဲ့အလုပ်တနည်းအားဖြင့်ရင်းမြတ်သူဖြစ်ကြောင်းအလုပ်ရင်းမြတ်သူဖြစ်ကြောင်းအလုပ်ဆိုတော့ဥစဉ်တို့သာသံပေးသံဖြစ်နေတယ်ရှင်းအောင်ပြောလိုက်လို့ရှိရင်အတိပ္ပယ်နှစ်ခုမှတ်ပေါ့ပါရမီဆိုတာရင်းမြတ်တဲ့သူတွေရဲ့အလုပ်ရင်းမြတ်လူသူတွေရဲ့အလုပ်ဒီအလုပ်ကိုလုံးမရင်းမြတ်တဲ့သူဖြစ်လာမှာလို့ဒီလိုဆိုလိုတယ်နော်ရင်းမြတ်ပြီးတာပုဂ္ဂိုလ်လုပ်တဲ့အလုပ်မို့လို့လဲပါရမီလို့ခေါ်တယ်ရင်းမြတ်တဲ့သူဖြစ်လာစေနိုင်တဲ့အလုပ်ဖြစ်လို့လဲပဲပါရမီလို့ခေါ်တယ်ဒီအလုပ်ကိုလုံးမရင်းမြတ်တဲ့ပုဂ္ဂိုလ်ဖြစ်လာနိုင်တယ်ဒါကြောင့်ရင်းမြတ်တဲ့သူဖြစ်လာကြောင်းအလုပ်တနည်းပြောလိုက်တော့ရင်းမြတ်လူသူတွေလုပ်ရမယ့်အလုပ်အဲ့ဒါကိုပါရမီလို့ခေါ်တယ်အဲ့ဗမာလူအဓိပ္ပာယ်ကြီးရဲ့လည်းမိမျက်တဲ့သူတွေလုတ်တဲ့အလုပ်မိမျက်လူသူတွေလုတ်တဲ့အလုပ်ဆိုတော့ပါရမီဆိုတဲ့စကားလုံးလေးကစက်တည်ရည်မရှိဘူးလားစက်တည်ရည်ရှိတယ်အဲ့ဒါရွှေလေးနဲ့ထည့်လိုက်တဲ့ရွှေပါရမီဆိုတော့ပို့ပြီးတော့စက်တည်ရည်ရှိမှာတော့ဘူးလားရှိပါတယ်ကိုယ်နာမည်ကိုမဟုတ်ကိုပြောတာမဟုတ်ပါဘူးနော်အဲ့ဒါရွှေပါရမီဆိုတော့တချို့ကလည်းဘာလို့မျက်ဒီနာမည်မှဲတယ်လဲစိတ်ဝင်စားကြတာပေါ့လေအဲ့ဒါဥစဉ်တို့ကတော့ဘေရီနိဗ္ဗာန်ဤနဲ့ထူးထူးထူးထူးလောက်ထားတာမဟုတ်ပါဘူးပါရမီဆိုတဲ့စကလုံးကတော့ကိုရင်ဝဲကလေးကကူကဒီစကလုံးလေးကိုသိကြိုက်တယ်ဒါကြောင့်ပါရမီဆိုတဲ့စကလုံးကိုယူထားလိုက်တယ်ပေါ့လေအဲ့တော့ပါရမီတော့ရကြအောင်ဆိုရင်ပါရမီစာပေတို့ပါရမီဟင်းမွေးမဆလားတို့ပါရမီတောက်ရည်တန်းတို့ပါရမီလိုင်းကားတို့ဒါတွေလည်းမရှိဘူးလားရှိတယ်ဆိုတော့ရောသွားနိုင်တယ်နော်အဲ့ပါရမီတော့ရကြအောင်ပဲဒီစီပါရည်တွေတည်ထောင်တာလားလို့ထင်နေဦးမှာဒါကြောင့်မလို့သူများနဲ့ကြွယ်တော့အောင်ဗာလိထည့်လိုက်တယ်ရွှေလေးထည့်လိုက်တယ်ဘာလို့ကဲတခြားစလုံးนี่ထည့်ပါတော့လားဘာလို့ရွှေထည့်လဲလို့မေးစရာဖြစ်တာပေါ့အဲ့တော့ရွှေဆိုတဲ့စလုံးကဘယ်နာမည်နဲ့တွေ့တွေ့အီချမ်းနဲ့တက်တည်ရှိတယ်တင့်တယ်တယ်အစင်တန်းမြင့်တယ်ဒါကလည်းတကြောင်ပေါ့ဥစဉ်တော့ဒီတော့ရကြံတီထောင်ထားတဲ့မြေကလည်းသူဝနာဘူမိဗာရဲလေသူဝနာဆိုတာရွှေနော်ပါဠိလိုသူဝနာဗမာလိုဆိုရွှေဘူမိဆိုတာမီနှစ်ခုပေါင်းလိုက်တော့ရွှေမီရွှေမီမှာတီထောင်ထားတဲ့တော်ရကြောင်မလို့ရွှေတက်တာဘယ်သူကဘာပြောခြင်းသေးလဲမပြောတော့ပါနဲ့တော့နော်အဲ့တော့ရွှေမီမှာတီထောင်ထားတဲ့အတွက်ကြောင့်လေရွှေပါရမီလို့ဒီလိုနာမည်ပေးထားတာပါပါရမီချင်းအတူတူသူများတဲ့ကိုကခေါင်းတစ်လုံးမြင့်နေဆိုတဲ့သဘောမျိုးနဲ့ရွှေတက်ထားတာမဟုတ်ဘူးနော်သူများကရိုးရိုးပါရမီငါကတော့ရွှေပါရမီဒီလိုဆိုလိုတာမဟုတ်ပါဘူးပါရမီကိုပဲဟိုရစ်ဆိုရတာလဲချုံမောအောင်အီချမ်းမှုလဲပေါ်လွင်သွားအောင်။နောက်ပါရမီဆိုတာကလည်းမြင့်မြတ်တဲ့သဘောစိတ်တည်ရှိတဲ့သဘောလေးဖြစ်နေလို့ရွှေလေးထည့်ပြီးတော့ရွှေပါရမီလို့ခေါ်လိုက်တာပါပဲ။အဲ့ဒါရွှေပါရမီဆိုတော့ငွေပါရမီတို့ကြီးပါရမီတို့ရှိသလားလို့ဒီလိုတွင်းနေဦးမယ်နော်။အဲ့လိုတော့မရှိပါဘူး။မြင့်မြတ်တဲ့လုံမှန်သမ ्या ရွှေပါရမီကြီးပါပဲ။ဥစဉ်တို့နဲ့ယဉ်နေတဲ့တချို့ဆရာတော်တွေပေါ့ကိုယ့်ထက်တက်တော်ဘာတော်လည်းအများကြီးကြီးပါတယ်တချို့ဆိုလို့ရှိရင်လည်းနိုင်ငံကျော်ဓမ္မဂတိကသာသနာပြီးပုဂ္ဂိုလ်တွေပဲဥစဉ်နဲ့ရှင်ပါရမီတောင်ပေါ်တက်လာတယ်တက်လာပြီးတော့လမ်းမှာသူတို့ပြောနေကြတယ်ပြောနေကြတဲ့စကားကိုဥစဉ်စီရောက်တော့ပြန်ပြောပြတာပေါ့သူကတော့ဥစန္ဒန်ဒီကတူကတော့ရှင်ပါရမီတဲ့သူကတော့ငွေပါရမီတောင်ဖြစ်မှန်မထင်ပါဘူးတဲ့ကြီးပါရမီလောက်ပဲရှိမှလားမသိဘူးတဲ့နော်မနက်ဆရာတော်ကြီးကနှင်းနှင်းချာနဲ့ပြောကြတာပါနော်အေးတော်ထဲမှာတယောက်တည်းသူတော့မနေရဘူးတဲ့ကြောက်တယ်တဲ့အဲ့တော့သူကကြီးပါရမီတောင်မဖြစ်လောက်ဘူးထင်တယ်တဲ့မင်္ဂလာဆရာတော်ကြီးတို့ကချစ်စနုနဲ့ပြောတာလည်းဖြစ်ပါတယ်အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ပေါ့လူရင်းပြောချင်တာကတော့ရှင်ပါရမီဆိုတာတခြားဘာညာရည်ရွယ်ချက်ကြောင့်မဟုတ်ပါဘူးကိုလှုပ်တဲ့အလုပ်တိုင်းမြင့်မြတ်တဲ့လူလေးတွေဖြစ်စေခြင်းနဲ့ပါရမီဆိုတဲ့စကလုံးလေးမြင်တိုင်းငါမြင့်မြတ်တယ်လို့လောရမယ်ဆိုတာတတိယကိုလည်းပါပါတယ်ဒါကြောင့်ရွှေဆိုတဲ့စကလုံးဟာအေးချမ်းတဲ့သဘောဆောင်တယ်တင်တယ်တဲ့သဘောဆောင်တယ်စက်တည်ရှိတဲ့သဘောဆောင်တယ်အစင်တန်းမြင့်တဲ့သဘောဆောင်တယ်အထက်တန်းကြတဲ့သဘောဆောင်ပါလေရွှေထက်ပူပြီးတော့တန်ဖိုးကြီးတဲ့စိန်တို့ဗရမများတို့တခြားယရနာတွေလည်းအများကြီးရှိပါတယ်ဒါပေမဲ့ရွှေလောက်သိအသုံးမတွင်ကျဘူးရွှေကပူပြီးတော့အသုံးတွင်ကျတယ်ရွှေကပူပြီးတော့နေရာယူတယ်ဥပမာစကူဝေစကူတွေဘာတွေထုတ်လုပ်တယ်ဆိုရင်လေရွှေနဲ့ဆက်ပြီးတော့ထုတ်ကြရတယ်တချို့စိန်ထွက်တဲ့အတိုင်းမျိုးတွေကတော့စိန်နဲ့ဆက်ပြီးတော့ထုတ်တာလည်းရှိတာပေါ့လေအများစုကတော့ဘာနဲ့ဆက်ပြီးထုတ်ကြလဲရွှေနဲ့ဆက်ပြီးထုတ်ကြရတယ်ရွှေနဲ့ရင်းနှီးပြီးတော့မှဒီငွေစကူတွေရနှိတ်ကြရနေစဉ်ဘဝမှာလည်းတရားဓမ္မတွေပစ္စည်းစုရတဲ့အခါကျတော့တခြားယတနာတွေထက်ဘာကိုပို့ပြီးစုကြလဲရွှေစုကြတယ်ရွှေကဘာဖြစ်လို့ဘာလို့ရွှေကိုပို့စုကြတာ ြန်ထုတ်လို့လည်းလွယ်တယ်တန်ဖိုးလည်းကြမသွားဘူးเนาะဒါကြောင့်မလို့ရွှေကနေရာတကာမှာလည်းအသုံးတွင်ကြတယ်တွင်းလို့ထုတ်လို့ဆုလို့ဆောင်းလို့ဖြန့်ချီလို့လည်းပဲလွယ်ကူပါတယ်ဒါကြောင့်ရွှေကိုပဲအများဆုံးအသုံးပြုကြတယ်တခြားတခြားကြောင်းမြေရဏာတွေနဲ့ကြောင်းမြေရဏာတွေကိုလက်ဝတ်တန်စာပါညာလုတ်ပြီးတော့ဆင်မြန်းကြမယ်ဆိုရင်လည်းရှူရမပါလို့မပြီးပြန်ဘူးเนาะလက်စုပ်ကလေးလုတ်မယ်ဆိုစိတ်ကြီးပဲအစအဆုံးတွင်အစစိတ်နဲ့ကြီးလို့ရပါမလားမရဘူးရွှေလေးနဲ့တွင်ခတ်ပြီးတော့မှကုလိုခြင်းနဲ့စိတ်ဝင်လေးတွေကိုစီရတာအဲ့ဒီစိတ်ဝင်လေးတွေကြွကြမတော့ထိန်းထားတာကလည်းရွှေနဲ့ပဲထိန်းထားရတာဒါတော့ရွှေဟာတော့တန်ဖိုးကြီးပါတယ်နေရာတိုင်းမှာအသုံးတွင်ကြတယ်နောက်ရွှေရဲ့ရွှေကိုဥစဉ်လို့ပါဠိလိုတော့ဇာတရူပလို့ခေါ်ပါတယ်ဘယ်လိုခေါ်လဲဇာတဆိုတာဖြစ်တာရူပဆိုတာသဘောဇာတရူပဆိုတာဖြစ်မြဲတိုင်းသဘောမှာပဲရှိနေလို့သူ့ကိုရွှေလို့ခေါ်တယ်ဇာတရူပဖြစ်မြဲတိုင်းသဘောမှာပဲအမြဲတမ်းတည်ရှိနေတယ်အသွင်ပြောင်းလဲမသွားဘူးလို့ဆိုလိုပါတယ်ရွှေကိုရေထဲစိမ့်ထားလို့ပြောင်းသွားမလားမပြောင်းဘူးမင်းနဲ့ကြုံလို့ရောမပြောင်းပြော့ပြီးတော့ဒီအသွင်သဏ္ဍာန်အနေထားလေးပြောင်းသွားတာတော့ရှိရင်ရှိမယ်ရွှေရဲ့သဘာဝတတိကတော့ဘယ်တော့မှမပြောင်းဘူးမြေကြီးထဲမှာရွှေကိုအကြာကြီးမြုပ်ထားလို့ပြောင်းမလားမပြောင်းဘူးပို့ပြီးတော့သာအကြောင်းတက်ချင်တက်လာမယ်နော်အဲကြောင့်ဇာတရူပဖြစ်မြဲတိုင်းသဘောမှာအမြဲတမ်းတည်တတ်နေလို့မလို့သူ့ကိုဇာတရူပရွှေလို့ခေါ်ပါတယ်တကယ်လည်းဟုတ်တာပါပဲဒါပေမဲ့ဘယ်လောက်ပဲတည်တတ်နေပြောပြောပေါ့လေကဘာပြက်လို့ရှိရင်တော့လေပြစီရမှာပဲပေါ့ယုံနံယုတ်သဘောအနံသဘောရာသူကတော့ယုတ်ပေါ့လीနံတော့မပေါ့ယုံနံနေရာအမြဲတမ်းဖြစ်ပြနေကြတယ်ဆိုတော့ရှူရလေဖြစ်ပြဖြစ်ပြဆိုတဲ့သဘောတော့ရှိတာပေါ့ဒါပေမဲ့ခုနကပင်ကိုတ္တိမပြောက်ဘူးဆိုတာလောကသဘာဝအရာပြောတာပါအဲ့တော့ရွှေနဲ့ပတ်သက်လို့အချင်းချင်းမှတ်မယ်ဆိုရင်နံပါတ်၁ကတော့အေးချမ်းတဲ့သဘောရှိတယ်တံပိုးကြီးမားတဲ့သဘောရှိတယ်နေရာကအသုံးတွင်ကြတဲ့သဘောရှိတယ်နောက်တစ်ချက်ကတော့ဖြစ်မြဲတိုင်းသဘောကနေပြောင်းလဲသွားခြင်းပျက်စီးသွားခြင်းမရှိဘဲနဲ့တည်တံ့ခိုင်မြဲနေတဲ့သဘောရှိတယ်။အဲ့ဒီလိုသဘောရှိတဲ့ရွှေကိုလှူရတဲ့ကုသိုလ်ကောင်းမှုရှင်များမှလည်းပဲရွှေလှူတဲ့အတွက်ကြောင့်စိတ်အေးချမ်းတဲ့အကျိုးရမယ်ပေါ့။ပစ္စုပန်မှာရောတန်မြတ်မှာစိတ်အေးချမ်းမယ်၊တင့်တယ်မယ်၊စိတ်ရည်ရှိမယ်၊စင်တန်းမြင့်မယ်၊ထက်တန်းကြမယ်။နေရာတိုင်းပိဋကတိုင်းမှာအသုံးတွင်ကြတဲ့သူလူရဝင်နေသူဖြစ်မယ်ပေါ့ဟုတ်တယ်မလားရွှေရလူရရွှေရပွဲမတူဘူးလို့ရှိရလားရွှေစင်ထားတဲ့လူဘေးကမြင်ရတဲ့လူကကြည့်ရရှုံချတယ်ဆိုတာရှိလားမရှိဘူးနော်ရွှေနဲ့မလိုက်တဲ့လူလည်းလည်းမရှိပါဘူးအသားမဲနေတယ်ဘယ်နဲ့လဲတချို့မလိုက်တဲ့လူလည်းရှိရင်လည်းရှိမှာပေါ့လေနော်ဘယ်လိုပဲကြောက်ကြောက်ပေါ့ရွှေဟန်နေရာကမှအသုံးတွင်ကြတယ်လူရဝင်နေဒီလိုပဲရွှေထူတဲ့လူတွေလည်းနေရာကမှလူရဝင်တဲ့သူတွေထင်ပေါ်ကြကြတဲ့သူတွေဖြစ်ကြမယ်။နောက်တစ်ချက်ကတော့ရွှေဟာဖြစ်မြဲတိုင်းသဘောကနေဘယ်တော့မှမပျက်စီးသလိုပဲရွှေလူရှင်များကလည်းဘယ်တော့မှမပျက်စီးတဲ့နိဗ္ဗာန်ကိုရကြမယ်။ဒါအထွတ်ထိပ်အနေနဲ့ပေါ့နော်။နိဗ္ဗာန်မရောက်ခင်ဆက်ကြမှာလဲကိုယ်ပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေကိုဉာဏ်မျိုးငါးပါးနှောက်ရှက်ဖြစ်စီးလို့မရဘဲနဲ့ကိုယ်ရှာလို့ရတဲ့ပစ္စည်းဥစ္စာတွေဟာအကြီးအကဲခိုင်မြဲတည်တတ်တဲ့သဘောရှိပါလိမ့်မယ်။ဒါရွှေရဲ့သဘောသဘာဝလေးကိုအကြံဉာဏ်စဉ်းစားပြီးတော့ပြောတာပါဒီထက်ပိုပြီးတော့စဉ်းစားလို့ရမယ်ရှင်ရနိုင်ပါသေးတယ်နော်ရွှေကဘယ်လိုသဘောရှိလဲအဲ့ဒီသဘောလေးကိုကိုယ်ကလှူရတဲ့အတွက်ကြောင့်အဲ့ဒီသဘောမျိုးကိုယ်မှလည်းပြန်ပြီးတော့အကျိုးပေးလိမ့်မယ်အဲ့ဒီလိုလေးတွေးရမှာပေါ့ပေးကြတာကတော့ရွှေလှူရင်ရွှေရတယ်ဒါတူတော့ကျုပ်ပြီးတယ်ဆိုတာလို့ပေါ့လေရွှေလှူတဲ့ကုသိုလ်တွေပြုထားမှတော့ရွှေတွေပေါများမှာပေါ့နော်နောက်တစ်ခုကတော့ရွှေအစင်းရွှေအစင်းကိုပေးလှူရတဲ့ကောင်မှုကြောင့်ဖြစ်လျာပါတိုင်းမိမိရဲ့ရုပ်အစင်းလည်းဘယ်လိုဖြစ်မလဲရွှေအစင်းလိုဝါဝင်းပြီးတော့တင့်တယ်လှပစက်တည်ရှိတဲ့ပုဂ္ဂိုလ်တွေဖြစ်ကြပါလိမ့်မယ်အဲ့တော့ဒကမကြီးတို့ဖြစ်ဖြစ်ရတဲ့ရွှေတွေလှူပြီးပါစုတွေတောင်းနိဗ္ဗာန်စုပဲလားကြောင်းမြေရဏာတွေရောင်းကောင်းဖို့အစိမ့်စုမတောင်းဘူးလားနည်းနည်းပပပေါ့နော်အဲ့ဒါဒုတိယနေရာမှာထားပေါ့လေမတောင်းဝဘူးလို့မဆိုလို့ပါဘူးเนาะဒါပေမဲ့ကုသိုလ်ကောင်းမှုတွေပြုပြီးဆိုတော့အဓိကကတော့နိဗ္ဗာန်ကိုပဲရည်စူးပြီးတော့အာယုညွတ်ပြီးတော့ပြုရမယ်ပြီးတော့မှနောင်လိုအပ်တဲ့အချိန်တွေမှာကိုယ့်ကိုသစ္စာပြန်ဆိုရတယ်ဥပမာ အတုလမောင်ဗုဒ္ဓယုအတုလမောင်ဆိုတာတိတိမတိတိပေါ့လေတထုံမြတ်စင်းကြောင့်မှရှိတဲ့ဗုဒ္ဓယုဘွားတော်ကိုရွှေသင်္ကန်းကတ်လူခဲ့ပါတယ်။ဤစကားဒီမှန်ပါတယ်။ဤမှန်သောတစ္ဆာစကားကြောင့်ဆိုပြီးတော့ကိုယ်အခက်ခဲရှိတဲ့အခါမှာတစ္ဆာဆိုလိုက်လို့ရှိရင်အဲ့ဒါကျေးဇူးပြုသွားမှာပဲ။နောက်ကိုယ်လိုရအကျိုးပြည့်ဖြစ်သွားမှာပေါ့။ရွှေသင်္ကန်းဖရာကိုဆက်ကတ်လူတန်းနေတဲ့အချိန်မှာတော့အဲ့ဒီလောကီအကျိုးပါအကျိုးညာအကျိုးတွေဘာမှဆူမတောင်းနဲ့။အစဉ်အမြင့်ဆုံးကိုပဲတောင်းလိုက်ပါ။နော်ကိုယ့်ရဲ့ကုသိုလ်ကိုအမြင့်ဆုံးမှာပဲထားရမှာပေါ့။နောက်အရာထဲမှာပြောကြရမလားအမြင့်ဆုံးမှာထားခြင်းနဲ့ဆိုတာလေ။ဟုတ်တယ်မလား။အဲ့တော့အမြင့်ဆုံးမှာထားတဲ့ကိုယ့်ရဲ့ကုသိုလ်ကိုလည်းအမြင့်ဆုံးမှာထားရမှာနော်။ဒါကြောင့်နိဗ္ဗာန်ကိုရည်စူးပြီးတော့ကုသိုလ်ကောင်းမှုပြုလို့ရှိရင်ကျန်တဲ့ရှိရှိဆင်းတို့ဘာတို့ကတော့မတောင့်တလည်းပြည်မှာပါပဲ။အဲ့တော့ရှင်လူတိုင်းနဲ့ပတ်သက်လို့တော့ပိဋကတ်တော်မှာဝိထုကြောင့်တွေကအများကြီးရှိပါတယ်။အဲ့မဲ့အနုမောဒနာတရားရည်စဲချက်တရားဆိုတော့ရှိသမျှအများကြီးကိုကြဲကြဲပြန့်ပြန့်ပြောလို့မဖြစ်ဘူးအကျဉ်းချုပ်ကလေးပေါ့အနုမောဒနာဆိုတာဝမ်းမြောက်တာကိုပြောတာဝမ်းမြောက်ဖွယ်ရလေးဖြစ်အောင်တော့အကျဉ်းချုပ်ကလေးပြောပြမယ်ရှင်မဟာကိစ္ဆာနာဆိုတဲ့မထေရဘာရဲ့အဲရွှေနဲ့ပတ်သက်လို့ရှိရင်ဒကမကြီးတို့ဖြည်းဖြည်းလေးဘာသာရေးစာပေတွေလေ့လာနေတာရွှေအကျိုးပေးတဲ့ပုဂ္ဂိုလ်ဘယ်သူရှိလဲရွှေတောင်ကြီးပေါက်တာဘယ်သူတော့အိမ်နောက်ဖေးမှာအိမ်နောက်ဖေးရဲ့လိုတော့အိမ်နောက်မှာပေါ့ဟုတ်ပါတယ်အိမ်နောက်မှာရွှေတောင်ကြီးပေါက်တာဘယ်သူတော့မေးသွားပြီလားကဲဒီရက်တကာလေးတွေရောတီးလားဇောတိကလားပြည့်ရမကုန်လှူရမခံဇောတိကသင်္ကန်းလည်းနော်အဲ့တော့ဇောတိကလည်းဇောတိကရွှေတောင်ပေါက်တာကဇောတိကမဟုတ်ပါဘူးဇတိလာဖြစ်ပါတယ်ဇောတိကနဲ့ဇတိလာလည်းနှစ်ယောက်ထဲနဲ့ကတ်ရှုပ်နေတာသူကနော်နာမည်လဲအင်္ဂါနန္ဒနဲ့စတာဆိုတော့ခက်ဆင်ဆင်ဇာခွဲနဲ့စတာဆိုတော့အဲ့ဒါဇောတိကကတော့ရွှေအိုကြီးလေးလုံးပေါက်တာပါနော်သူ့ရဲ့အိမ်ပြတ်သက်ကြီးရဲ့ပြတ်သက်ဆောင်ကြီးပေါ့လေဒါကလည်းတရားမင်းကဝိရိယုံနတ်သားကိုဖန်ဆင်းခဲ့လို့ဖန်ဆင်းထားတဲ့အိမ်မှာရွှေရွှေလူဆောက်လို့ရတယ်မှလည်းဆောက်လို့မရဘူးဒကာကြီးရှင်ဝင်ကြီးနော်လူကန်ထိုင်းနဲ့ဆောက်လို့မရဘူးအဲ့ဒါသူရဲ့ဘုံကံကကြီးလွန်လို့ဆိုပြီးတော့တရားမင်းကဝိသေကျုံနာသားကိုကဲဇောတိကတထေနေဖို့အင်္ဂါဆောက်ပေးကြီးဆိုပြီးတော့ဝိသေကျုံနာသားကတကူနဲ့ဖန်ဆင်းပြီးတော့ဆောက်ပေးတာအဲ့ဒါလူဆောက်တဲ့အိမ်မှာမနေရတာဆိုလို့ဘယ်သူပဲရှိတော့ဇောတိကပဲရှိတယ်မနေခြင်းဘူးလားတက္ကမကြီးတည်းနေခြင်းတယ်မနေခြင်းမနဲ့တော့ကြာဥစဉ်တက္ကကြီးဥရှင်ဝင်ဆောက်လို့ရလုံအောင်အဆင်မပြေပဲဖြစ်ကုန်မယ်နော်တော့ကြာနတ်တွေကြီးလာဆောက်နေဘယ်နဲ့လုံအဲ့လူလဲဆောက်အောင်မှဖြစ်မှာနော်အဲ့တော့အဲ့ဒီမှာဝိသေကျောင်းနာသားကဒိမ့်မကြီးပြတ်သက်ကြီးဆောက်လိုက်တယ်အဲ့ဒီပြတ်သက်ရဲ့တောင်လေးတောင်မှာရှေဦးကြီးတထောင်ကိုတလုံးစီနဲ့ရှေဦးကြီးလေးလုံးမိကြီးတဲ့နေပေါ်ထွက်လာတယ်အဲ့ဒါကဇောတိကတထင်းနော်အဲ့ဒါရွှေလင်းရွှေရမှာပဲဒါဘာမှဆူတောင်းစရာမလိုပါဘူးနော်အဲ့ဒါအရှင်မဟာကိစ္ဆာနာဆိုတာကယန္တာမထေရကြီးဖြစ်ပါတယ်သူရဲ့ထူကြချက်ကသူရဲ့အသားအရေဟာရွှေဆင်းလို့ဝါဝင်းနေတယ်။မြတ်စွာဘုရားရဲ့ရုပ်ဆင်းကလည်းရွှေဆင်းလို့ဝါဝင်းတာပါပဲ။မြတ်စွာဘုရားပြီးရင်လို့ရှိရင်ရွှေဆင်းလို့ပို့ပြီးတော့ဝါဝင်းတာကဘာလို့လဲ။အရှင်မဟာကိစ္ဆာနာ။ဒါကတ္တဗမြတ်စွာဘုရားရှင်ရဲ့ဓာတ်တော်တွေကိုထာဝနာထားတဲ့ဇေဒီတော်ကြီးတိဆောက်ဆင်တုန်းကအဖို့တသိန်းထိုက်တန်တဲ့ရွှေအုပ်လှူဒန်းခဲ့ဘူးတဲ့။ဘုဒ္ဓသိန်းထိုက်တယ်နဲ့ရှေးဥ်လှူပြီးတော့သူကလည်းနိဗ္ဗာန်ကိုလည်းအဓိကဆူတောင်းတာပေါ့လေနိဗ္ဗာန်ကိုဆူတောင်းတဲ့အပြင်အစ်စ်ကလေးလည်းထည့်ပြီးဆူတောင်းလိုက်တယ်ရှေးဥ်လှူရတဲ့ကုသိုလ်ကောင်းမှုကြောင့်ဖြစ်လျက်ဘဝတိုင်းတပည့်တော်ရဲ့အသားအရေဟာရွှေဆင်းလို့ဝါဝင်းပြရစီတခါကြီးမျိုးသားကဆူတောင်းတာပါပဲလှကျင်တယ်လှကျင်တယ်ဆိုတာအမျိုးသမီးတွေကလှကျင်တာလားအမျိုးသားတွေကရောမလှကျင်ဘူးလားအမျိုးသမီးတွေကြီးပဲလှကျင်တာမဟုတ်ဘူးနော်အမျိုးသားတွေလည်းလှကျင်တာပါပဲလှပုံလှနီးတာမတူတာเนาะဒီတော့အရှင်မဟာကိစ္ဆနာအလောင်းအမျိုးကောင်းသားကကတ္တဗမြတ်စွာဘုရားရှင်ရဲ့ဓာတ်တော်ကြီးထာပနာထားတဲ့ဇေဒီတော်ကြီးမှာအဖို့တသိန်းထိုက်တန်တဲ့ရွှေအုပ်လှူဒန်းခဲ့ပါတယ်အဲ့ဒီလှူဒန်းခဲ့တဲ့အကျိုးဆက်ကြောင့်ဖြစ်လျာဘာတိုင်းမှာရွှေဆင်းလို့ဝါဝင်းတဲ့ပုဂ္ဂိုလ်ဖြစ်တယ်ဦးဇင်းတော်မြတ်စွာဘုရားလက်ထက်ကြတဲ့ဥဇိနီမြို့မှာပရောဟိတ်ပုံနာကြီးတယောက်ရဲ့သားအလားဖြစ်တယ်မွေးပြီးတော့တော်တော်ကြာမှအစာအာဟာရတွေကြောင့်ဘာတွေကြောင့်ရွှေဆင်းလို့ဝါဝင်တာမဟုတ်ဘူးမွေးကလေးကသူ့ရဲ့အရေးအဆင်းကရွှေဆင်းလို့ဝါဝင်နေတယ်။ဒါကြောင့်သူ့ကိုသူ့ဖေကနာမည်ပေး ကင်မွန်တတ်တဲ့နေ့ကျတော့ငါသားဟာကိုယ့်နာမည်ကိုကိုယူလာတာပဲဆိုပြီးတော့သူ့ကိုကင်စနတရူသားလို့နာမည်ပေးလိုက်တယ်ကင်စနပေါ့ကင်စနဆိုတာရွှေနော်ကင်စနဆိုစကားလုံးကြားဘူးတယ်မဟုတ်လားဘယ်မှာကြားဘူးတော့အသားတော်ကင်စနရင်မာလှတယ်ဆိုတော့ကြားဘူးတယ်မဟုတ်လားအဲ့ဒါတကြောင်လို့အသားတော်ကင်စနဆိုတာဘာပါလဲမသိလို့တွေးနေနေနော်ကင်စနဆိုတာရွှေပဲအသားတော်ကင်စနဆိုတာအသားလေးကရွှေရောင်ဝင်နေတယ်လို့ဆိုလိုပါတယ်ဒါကြောင့်ရှင်မာကိစ္ဆနာရဲ့မူရင်းနာမည်ကကင်စနဖြစ်ပါတယ်ဒါပေမဲ့သူ့ရဲ့အနွယ်ကကိစ္ဆနာအနွယ်ဖြစ်တဲ့အတွက်ကြောင့်သူ့ကိုကိစ္ဆနာလို့လည်းခေါ်ကြတယ်ငကုတော်ကတော့ကင်စနလို့ပဲခေါ်ပါတယ်သူ့ဖေပရောဟိတ်ဘုနာကြီးဆုံးသွားတော့သူကရှင်ဘရင်ရဲ့အတိုင်ပင်ခံပရောဟိတ်ဘုနာကြီးလာဖြစ်တယ်အဲ့ဒီကြတော့နာမည်ရင်းသိမ့်မခေါ်ကြတော့ဘဲနဲ့လေးစားတဲ့အနေနဲ့အနွယ်ရဲ့နာမည်ဖြစ်တဲ့ကိစ္ဆနာလို့ပဲခေါ်ကြရဟန်းပြုလိုက်တော့မဟာကိစ္ဆနာဖြစ်သွားတာပေါ့လေအဲ့ဒါရှင်ဘုရင်ရဲ့ပရောဟိတ်ဘုနာကြီးဖြစ်တော့လောကမှာမြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်လာတယ်ဆိုတာလည်းသိရောဥစဉ်ဒီပြည့်ရဲ့အရှင်သခင်ဖြစ်တဲ့သန္ဓပိစောတမင်းကြီးကကိစ္ဆနာပရောဟိတ်ကိုမြတ်စွာဘုရားသွားပင့်ခိုင်းတယ်ကာလူတာကြီးအမတ်ကိုဘုရားပင့်ခိုင်းတယ်လို့မျိုးပေါ့အပင့်ခိုင်းလိုက်တော့ကိစ္ဆနာပရောဟိတ်ကဘာပြောလဲဆိုရင်ရှင်မင်းကြီးကျွန်တော်မျိုးကိုမြတ်စွာဘုရားရဲ့အထံမှာယဟန်ပြုခွင့်ပေးမယ်ဆိုရင်တော့မြတ်စွာဘုရားကိုသွားပင့်ပေးပါမယ်။ဘာဂတိတောင်းလဲ။ယဟန်ပြုခွင့်ပေးရင်တော့သွားပင့်ပေးပါမယ်တဲ့။ခုခေတ်လူအများစုနဲ့ဆိုရင်တော့တိတ်တော့မကွာပါဘူးနည်းနည်းပဲ။ခုခေတ်အများစုဆိုတော့ဘယ်လိုပြောမလဲဖရာတော်သွားတော့ပင်ပေးမယ်ဘုန်းကြီးတော်မဝတ်ပြရစေနဲ့နော်ဒီလိုလာမယ်ထင်တယ်နော်စီရတကာလေးတွေဘယ်လိုလဲရှင်ပါရမီတော်သွားတော့သွားမယ်ဒုံလောပါတော့မဝတ်ပြရစေနဲ့လားအဲ့တော့သူကဖရာကိုဖူးရသေးတာတောင်မဟုတ်ဘူးဖရာမဖူးရသေးဘူးနဲ့ဖရာကိုဖရာထံမောက်ရောက်ရင်ဘုန်းကြီးဝတ်ပြရစီလို့ကြိုပြီးတော့ခွင်တောင်းနေသူ့မှာနိခမဒက္ခံဘလောက်အားကောင်းနေတယ်လဲဆိုတာကြည်ညိုဖို့သိကောင်းပါလေ။ရွှေလူခဲ့တဲ့ကောင်းမှုကြောင့်ရွှေဆင်းလို့ဝါဝင်းပြီမဲ့သူ့ရဲ့ရွှေဆင်းလို့ဝါဝင်းနေတဲ့အသားရည်ပေါ်မှာตาရတဲ့စိတ်တော့ဖြစ်ခြင်းဖြစ်မယ်ပေါ့ဘုဒ္ဓဆင်ဆိုတော့ตาရတဲ့စိတ်တော့ဖြစ်မယ်ဒါပေမဲ့မဆွေလန်းဘူး။ရွှေဆင်းလို့အသားရည်ကဝါဝင်းရုံနဲ့မကပါဘူး။ရွှေတွေအများကြီးချမ်းသာတဲ့ပရောဟိတ်ပညာရှိကြီးလည်းဖြစ်ပါလေ။သူပိုင်ဆိုင်တဲ့ရွှေတွေပေါ်မှာရဆွဲလန်းနေစေရှိလားမရှိဘူးသုံးတော့သုံးတာပေါ်မဆွဲဘူးเนาะမိမိပိုင်ဆိုင်တဲ့ပြည်ရှိဥစ္စာတွေဆိုတာသုံးဆွဲတယ်သုံးဆွဲတယ်နဲ့လူတွေကပြောကြတယ်သုံးတော့သုံးရမယ်မဆွဲရဘူးเนาะသုံးတာတော့သုံးရမှာပေါ့ตายရတယ်လေตายရမှာပေါ့လीဘုရားရှင်သဘာဝဒါပေမဲ့မဆွဲလန်းရဘူးဆွန့်လို့ဖို့အချိန်တိုင်းအချိန်မီပြီးဆွန့်လို့ဖို့အစဉ်တည်းရှိနေရမယ်ဒါကြလေကုသိုလ်ကောင်းမှုပြုစဉ်တုန်းကလူကျင်စိတ်နဲ့ရှူခဲ့တဲ့ပုဂ္ဂိုလ်ဟာရလာတဲ့ပစ္စည်းဥစ္စာတွေကိုဆွန့်လွှတ်ခြင်းနဲ့စိတ်မရှိဘူးမလူကျင်စိတ်နဲ့ရှူခဲ့တဲ့ပုဂ္ဂိုလ်ကမှရလာတဲ့ပစ္စည်းဥစ္စာတွေကိုဆွန့်လွှတ်ခြင်းနဲ့စိတ်ရှိပါတယ်လူတွေလူတွေဆိုတဲ့နေရာမှာလူကျင်စိတ်နဲ့ရှူတာရယ်မလူကျင်စိတ်နဲ့ရှူတာရယ်လို့ဘယ်နှမျိုးရှိလဲနှမျိုးရှိတယ်လူကျင်စိတ်နဲ့ရှူရင်ကိုလူကျင်တဲ့အကျိုးတော့ရပါမယ်ဒါပေမဲ့ရလာတဲ့အဲ့ဒီအကျိုးတွေကိုဆွန့်လွှတ်နိုင်တဲ့ဆွမ်းအားဆွန့်လွှတ်ရဲတဲ့တတိမရှိဘူးမလူကျင်စိတ်နဲ့လှူခဲ့တဲ့ကုသိုလ်ရှင်တွေကတော့အဲ့ဒီကုသိုလ်အကျိုးပေးတဲ့ဘဝမှာသူမလူကျင်တဲ့အကျိုးလည်းပဲလူကျင်ခြင်းမလူကျင်ခြင်းမလူကျင်ဆုံးရရှိပါတယ်ရလာတဲ့အဲ့ဒီစည်းစိမ်ချမ်းသာတွေရဲ့အပေါ်မှာဆွေလန်းတဲ့စိတ်မရှိဘဲနဲ့ဆွန့်လွှတ်ဖို့အစဉ်တည်းဖြစ်နေတယ်ဆွန့်လွှတ်ဖို့အခွင့်လမ်းကျုံလာရင်နောက်မတွတ်မနဲ့ရဲရဲဝံ့ဝံ့ဆွန့်လွှတ်ရဲတယ်။ဒါကြောင့်ကုသိုလ်ပြုစဉ်မှာလောဘဥစည်းပြီးတော့လှူခဲ့လို့ရှိရင်တိရိယာဘဝမှာဒါနကတော့ဘာဒါနပဲလို့လူချမ်းသာမှကြီးပဲ။ဒါပေမဲ့လောဘဥစည်းပြီးတော့လှူခဲ့တယ်ဆိုလို့ရှိရင်ချမ်းသာတဲ့ပစ္စည်းတွေပေါ်မှာလောဘအာကြီးတတ်တယ်။လောကမှာလူတွေမျိုးမျိုးရှိတာပေါ့။ဒီလိုကလောဘကြီးလိုက်တာလောဘကြီးလိုက်တာလောဘကလည်းလူတိုင်းရှိတော့ရှိတာကြီးပဲဘေးလူကပြပြောအောင်လောဘကြီးတယ်လောဘကြီးတယ်ဆိုတာတခြားကြောင့်မဟုတ်ဘူးကုသိုလ်ပြုစဉ်တုန်းကလောဘတွေခြံရံလာခဲ့တဲ့အတွက်ကြောင့်အကျိုးပေးတဲ့ဘက်မှာလောဘကြီးတဲ့လူဖြစ်တယ် တချို့ကြတော့လေပုံမှန်ထက်ကိုဒီလိုကဒေါသကြီးလိုက်တာခြေကနေရှိစိတ်ဆိုးနေတာပဲခြေကနေရှိစိတ်ကောက်တာပဲ ਨੇ ပြောလို့ရှိတာတယ်အဲ့လိုနေရာတကဒေါသကြီးတဲ့လူကလေလူဖြစ်တာကတော့ကုသိုလ်ကြောင့်ဖြစ်တာပဲဒါပေမဲ့ကုသိုလ်ပြုခဲ့စဉ်တုန်းကဒေါသတွေခံရခဲ့တဲ့အတွက်ကြောင့်အကျိုးပေးတဲ့ဘဝမှာဒေါသကြီးတဲ့လူဖြစ်ပါတယ်အဲ့လိုအဖြစ်ပေါ့လေကုသိုလ်ကောင်းမှုပြုစဉ်တုန်းကလောဘဒေါသစတဲ့ကိလေသာတွေခြံရံခဲ့လို့ရှိရင်အဲ့ဒီကုသိုလ်ကျူးပြီးတဲ့ဘဝမှာကိလေသာအားကြီးတဲ့ပုဂ္ဂိုလ်ဖြစ်တတ်ပါတယ်။ဒါကြောင့်မလို့ရွှေလှူပြီးတော့ဆူတောင်းကြတဲ့နေရာမှာလူကျင်စိတ်ကိုရှည်တမ်းမတင်မဲနဲ့မလူကျင်စိတ်ကိုရှည်တမ်းတင်ပြီးတော့မလူကျင်တဲ့သဘောတရားတဲ့နိဗ္ဗာန်ကိုပဲရည်စူးပြီးတော့ဆူတောင်းကြရမယ်။နိဗ္ဗာန်တောင်းလိုက်လို့နိဗ္ဗာန်မရမယ်ကျန်တဲ့အကျိုးတွေတော့မရဘူးလို့ရှိပါမလား။မရှိဘူးဦးဇင်းတို့စာအုပ်တွေတရားဖတ်တဲ့တရားဓမ္မတွေဆိုသိမှာပေါ့ရန်ကုန်ကနေမန္တလေးထိလက်မှတ်ဖြတ်ထားတဲ့ပုဂ္ဂိုလ်ဟာဘယ်ကူမှဆင်းနေလို့လည်းမရဘူးလားတာစီမှာဆင်းနေရောလန်ခီဘယ်ဘူတာမှာပဲဆင်းဆင်းရဒါပေမဲ့ရန်ကုန်ကနေဘကိုးထိပဲလက်မှတ်ဖြတ်ပြီးတော့ယထာဘောတက်သွားရင်တော့မန္တလေးထိလိုက်ရှင်တော့ရပါမလားမရဘူးဘကိုးရောင်ရင်ဆင်းရမယ်တာစီတိတောင်မရဘူးနော်ဘကိုးကျော်လို့လက်မှတ်ဆင်းတဲ့တွေ့ရင်ဆင်းရင်ဆင်းမဆင်းရင်လည်းရှေ့ဆက်ဖို့တည်းတပတ်ဆန်ပေးရင်ပေးထိုက်တဲ့အဖို့ခါတော့ပေးရမယ်မပေးဘဲနဲ့တော့လိုက်လို့ရပါမလားနားလည်မှုတွေဘာတွေတော့အသာထားပေါ့လीနော်အဲကြောင့်နိဗ္ဗာန်ထိနိဗ္ဗာန်ဆိုတဲ့လမ်းဆုံးဘုရားတိအောင်ကိုယ့်ရဲ့ကုသိုလ်ကောင်းမှုတွေကိုရည်မှန်းချက်ချထားလိုက်ပြီးဆိုရင်လမ်းခီးဘုရားတွေနဲ့တူတဲ့လူချမ်းသာနတ်ချမ်းသာရွှေစင်လိုဘဝနာတွေရွှေရတနာတွေအများကြီးချမ်းသာကြောဝါဒါတွေဒီကျူးတွေကစုမတောင်းလည်းပဲပြည့်စုံမှာပါပဲ။ရှင်မကိစ္ဆာနာအလောင်းအမျိုးကောင်းသားဟာကတ္တဗမြတ်စွာဘုရားရှင်ရဲ့ဓာတ်တော်တွေထာပနာထားတဲ့ဇီးဒီမှာရွှေအုပ်လှူပြီးတော့နိဗ္ဗာန်ကိုပဲအဓိကဗရဏာထားပြီးဆူတောင်းခဲ့တဲ့အတွက်ကြောင့်သူ့ရဲ့နှလုံးသားမှာနိခမဓက္ခံဟာအာကောင်းနေတယ်။ဖယားနဲ့တွေ့ရတော့မယ်လဲဆိုရတွေ့တောင်မတွေ့ရသေးဘူး။သင်္ကန်းဝတ်ဖို့ကအရင်ဆုံးဆုံးဖြတ်ချက်ချပြီးသားဖြစ်နေတယ်။ဒါလည်းအတူယူစရာသိကောင်းပါလေအဲ့လိုနဲ့မြတ်စွာဘုရားစီလဲရောက်မြတ်စွာဘုရားကသူနဲ့တင့်တော်တဲ့တရားဟောလိုက်တော့လူဝင်းနဲ့ပဲပဋိသင်္ဓိတာ၄ပါးနဲ့တကွယဟန္တာဖြစ်တော်ပါလေယဟန္တာလည်းဖြစ်ပြီးရောအဟိဘိက္ခုခေါ်လိုက်တဲ့အတွက်ကြောင့်တက်တော်80ဝါတော်60ရတဲ့ယဟန္တာရှင်မကြီးကဲ့သို့ဖြစ်တော်ပါလေလူအသွင်ပြင်းနေအကုန်လုံးကွယ်ပြောက်ပြီးတော့တကူနဲ့ဖြစ်ပေါ်လာတဲ့တပိတ်သင်္ကန်းကြီးရှင်ပြန်ပြီးတော့ယဟန်စင်စစ်ဖြစ်သွားပါတယ်။သူတယောက်တည်းတော့မဟုတ်သူ့ရဲ့အဖို့9ယောက်လည်းပါပါတယ်။အဖို့9ယောက်လည်းပဲယဟန်နာကြီးဖြစ်ကြတယ်။အဟိဘိက္ခုယဟန်ကြီးကြီးပဲဖြစ်သွားကြပါတယ်။ဒါကြောင့်ရွှေအလှူလှူပြီးရင်ဘာစုတောင်းရမလဲဆိုတာထင်ရှားသွားပါပြီ။တတိယတော့ရွှေကောင်းမှုတွေရွှေတောင်းစုဖြစ်ရမယ်ပေါ့။ဒီနေ့ဟောတဲ့တရားကောင်းစဉ်တက်မစို့ဘယ်လိုတက်မလဲ။ရွှေကောင်းမှုနဲ့ရွှေတောင်းစုလို့ဒီလိုတက်လိုက်ရင်မကောင်းဘူးလား။ကောင်းပါတယ်နော်ကိုလှူတဲ့လူကရွှေကောင်းမှုဒီရွှေကောင်းမှုတဲ့တောင်းစုပြုမယ်ဆိုရင်ရွှေတောင်းစုပဲပြုပေါ့နိဗ္ဗာန်ကိုတောင်းစုပြုတယ်ဆိုရင်နိဗ္ဗာန်ကိုဆုတောင်းတဲ့ဒီတောင်းစုဟာရွှေတောင်းစုဖြစ်မလားကြီးတောင်းစုဖြစ်မလားရွှေတောင်းစုဖြစ်မယ်နိဗ္ဗာန်ထက်ရွှေဖြစ်တာဘာများရှိသေးလို့လဲနော်ခရင်ရွှေကောင်းမှုတဲ့ရွှေတောင်းစုပဲတောင်းကြပါဒီရွှေလူလာနဲ့ပတ်သက်လို့ဘယ်သူအကြောင်းပြီးသွားပြီလဲဟောရင်မိပါပြီလားရှင်မဟာကိစ္ဆာနာအဲ့တော့ယရဏရှိရာယရဏလာဆိုတာလိုပါပဲရွှေရှိရာရွှေလာတဲ့ထင်ပါရဲ့ရွှေဆင်းလောဝဝင်းပြီးတော့စိတ်တည်ရှိတဲ့ရှင်မဟာကိစ္ဆာနာရဲ့ဌာမောက်ကိုဇတိလတတိလောင်တဏိပြောနေနောက်ဆုံးတော့သူလည်းယဟန္တာဖြစ်မှာပါဇတိလတတိလောင်ဇတိလယဟန္တာလောင်ဇတိလကလေးလေးကလည်းရောက်လာတယ်ရှင်မဟာကိစ္ဆာနာရဲ့ပစ္စည်းလေးပါးတကားဓမ္မရဲ့အိမ်မှာဇတိလကလေးလေးပေါ့ဟိုမြင့်မြတ်တဲ့ပုဂ္ဂိုလ်ဆိုတော့ပြောစာတိုင်းပြောရတာဇတိလသရုသာလေးပေါ့နှစ်နှစ်သုံးနှစ်လောက်အရွယ်မှာရှင်မကိစ္ဆနာရဲ့ရဟန္တာကယဟမတိအိမ်ရောက်ချလာရောက်လာပုံကလည်းခက်ဆန်းဆန်းမှာပဲသူ့ရဲ့ဓမ္မကြီးကကင်္ကမြကမ်းမှာအဝိရှောရေချူလုံနေတော့ရေထဲမှာအိုးလေးတစ်လုံးမျောလာဦးလေးတလုံးပြောလာတော့တငယ်ချင်းတယောက်နဲ့နှစ်ယောက်အတူတူရေချိုးနေတာဆိုတော့တငယ်ချင်းတယောက်ကဟိုဦးလေးကငါဦးလေးလို့လှမ်းអော်လိုက်တယ်ကြီးတဲ့မျောလာတဲ့ဟိုဦးကငါဦး ဒီဒကမကြီးကျတော့အဲ့ဒီအိုးထဲပါတဲ့ပစ္စည်းငါးပစ္စည်းနော်အိုးကလက်ထက်မြောက်သူခွဲနှမ်းချအဲ့ဒါနဲ့ရလာလို့ကြည့်လိုက်တော့အိုးဖွင့်လိုက်ကြည့်လိုက်တော့ထဲထဲမှာကလေးလေးပါလာကလေးလေးအိုးထဲထည့်ပြီးတော့အမျောပြောလိုက်တာနော်ကင်ကမကြီးရဲ့အချက်ပိုင်းဗာရာဏသီကနေမျောချလိုက်တာပါမျောချလိုက်တဲ့အမျိုးသမီးကဘုံ9ဆင့်ရှိတဲ့ပြတ်တပ်ပေါ်မှာအဆောင်အရှောင်းနဲ့မိဘတွေကတိချထားတာပါအပြူရွယ်56အရွယ်လေးဆိုတော့လုံခြုံမှုရှိအောင်ဆိုပြီးတော့စောင့်ရှောက်ထားတာဝိဇ္ဇာတို့ကလည်းကောင်းငင်ခီးကနေတွားလာနေတော့ခုနှစ်ထပ်မြောက်ကတထိသမီးနဲ့ချစ်ကြိုက်ကြတယ်မှားယွင်းမိကြတယ်အဲ့ဒီမှာကိုဝင်ရတယ်မိဘတွေမသိအောင်တူတူတိတိကြိတ်ပြီးတော့ကလေးလေးကိုမွေးဖွားလိုက်တယ်ကလေးလေးလည်းမွေးပြီးတော့ကလေးကိုအိုးထဲထည့်ပြီးတော့အထင်းတော်ယူသွားပြီးတော့မြစ်ထဲမျောခိုင်းလိုက်မျောလိုက်လို့ဒီကလေးလေးကအိုးထဲမှာမျောလာတာနော်အဲ့ဒီလိုနဲ့ဗာရာဏသီတထေသမီးရဲ့ဗာရာဏသီတထေသမီးနဲ့ဝိဇ္ဇတုနဲ့ရတဲ့ကလေးလေးကရှင်မကိစ္ဆနာရဲ့ယဟန်တဂမကြီးအိမ်ကိုရောက်လာပါတယ်ရောက်လာပြီးရောက်လာတဲ့အချိန်မှာတော့ရက်ပိုင်းရက်သားလေးပေါ့လေမွေးထားပြီးတော့ခြေထောက်နဲ့သွားလိုက်နဲ့နှစ်နှစ်သုံးနှစ်လောက်အရွယ်လောက်ရပြီဆိုတော့မှအရှင်မကိစ္ဆနာကိုလှူလိုက်အရှင်ဘုရားဒီကလေးလေးကိုသာသနာ့ဘောင်သူကိုရင်ဝတ်နိုင်တဲ့အရွယ်ရလို့ရှိရင်ကိုရင်ဝတ်ပြီးတော့သာသနာ့ဘောင်မှာပဲထားပါဘုရားသူကိုရင်ဝတ်နိုင်တဲ့အရွယ်မရောမရှိအရှင်ဘုရားပဲမွေးစားထားပါဘုရားဆိုတော့ဘုန်းကြီးကနေထိုင်နေပါရတော့ကလေးရတယ်နော်အဲ့ဒါဘုန်းကြီးကလည်းနှစ်နှစ်သားသုံးနှစ်ကလေးလေးချီလာပြီးတော့အဲ့ဒါ